စကော့တလန်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်ရည်တည်နိုင်ဖို့အတွက်ဆန္ဒခံယူပွဲတရက်ကျင်းပဖို့ဗြိတိန်နဲ့စကော့တလန်တို့ကြားသဘောတူညီချက်တစ်ခုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့စကော့တလန်ဆိုင်ရာဝန်ကြီးအလက်ဆဲလ်မွန်တို့ကတနင်္လာနေ့ကအီဒင်ဘာ့ဂ်မြို့မှာလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်အရစကော့တလန်ဟာတီးခြားလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်နဲ့ရည်တည်မလား။ United Kingdom ဆိုတဲ့နိုင်ငံမိတ်ထဲမှာဆက်ရည်တည်မလားဆိုတာကို2014ခုနှစ်နောက်ပိုင်းမှာမဲပေးဆုံးဖြတ်ဖို့အသေးစိတ်ချက်တွေကိုဆွေးနွေးထားတယ်လို့ဆိုပါတယ်။စီစဉ်ညှိနှိုင်းမှုတွေအပြီးစကော့တလန်မြို့တော်မှာ Mr. Salmon နဲ့ Mr. Cameron တို့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ Britain ဝန်ကြီးချုပ်ကခွဲထွက်ရေးအတွက်သဘောမတူပေမဲ့ Scotland ပြည်သူတွေသူတို့ရဲ့အနာဂတ်အတွက်သူတို့ကိုယ်တိုင်မဲပေးဆုံးဖြတ်ဖို့ကိုတော့သဘောတူပါတယ်။ဒီလအစောပိုင်းစစ်တမ်းတွေအရ Scotland ပြည်သူစုစုပေါင်းရဲ့28ရာခိုင်နှုန်းကလွတ်လပ်ရေးအတွက်ထောက်ခံကြပါတယ်။1900ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေအရ England နဲ့ Scotland ပေါင်းစည်းရေးကိုဆောင်ရွက်ခဲ့တာဖြစ်ပါတယ်။